NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်စုအလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်ကောင်စီရဲ့ဖမ်းဆီးတာခံခဲ့ရတဲ့ကျင်းပြင်းနေရင်းကအစိုးရအဖွဲ့ဝင်ဝန်ကြီး၃ဦးဒီကနေ့ဖမ်းအမ်းတာဝန်လေးအကျဉ်းတောင်ကနေပြန်ပြီးလွတ်မြောက်လာတယ်လို့သူတို့အမှုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေက VOA ကိုအတည်ပြုပါတယ်။ကျင်းပြင်းနေလူမှုရေးဝန်ကြီးဟောင်းဥဘိုဝေမောင်ပို့တိုင်းရင်းသားရေးဝန်ကြီးဟောင်းခွန်မျိုးတင့်လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနဝန်ကြီးဟောင်းဦးမင်းကိုခိုင်တို့၃ဦးဖြစ်ပါတယ်။သူတို့ကိုအများပြည်သူတင်းရင်အေးချမ်းမှုပြက်ပြန်းအောင်လှုံ့ဆော်လှုံ့ဆော်မှုရဇဇကြီးပုံမှ95ခါဝင်းနဲ့ဖမ်းနာခံခဲ့ရပြီးတော့ထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်တာခံရတယ်လို့ဒါအပြင်18လကြာခံပြီးတော့ချုပ်ရက်နဲ့လွတ်မြောက်လာတယ်လို့ရှေ့နေဦးအောင်သိန်းကပြောပါတယ်စစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်း NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဖို့အများပြဖမ်းခံခဲ့ရတာဖြစ်ပြီးအများစုကိုတက်မတော်ပြိုကွင်းအောင်စီးယုံလှုံ့ဆော်မှု95ကကြီးနဲ့အများပြည်သူတင်းရင်အေးချမ်းမှုပြက်ပြန်းအောင်လှုံ့ဆော်မှုရာဇတကြီးပုံမှန်95ခါခွင်းနဲ့စစ်ကောင်စီဘက်ကတရားစွဲရတာဖြစ်ပါတယ်။အဖမ်းခံတဲ့ NLD ဖွဲ့ဝင်650ကျော်ရှိပြီး9လောက်အချင်းတောင်နဲ့ကြံနေသေးတယ်လို့ NLD တာဝန်ရှိသူတွေဒီနှစ်ဆန်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အဖမ်းခံရသူတွေတဲ့ကင်းပြင်းနဲ့ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်လည်းပေါင်းပြီးရွေးကောက်ပွဲမဲမတမမှုဖြစ်အောင်လုပ်တယ်ဆိုတဲ့အမှုအပါဝင်အမှုမျိုးစုံနဲ့ထောင်နဲ့အနှစ်80လောက်ပြစ်ဒဏ်ချမှတ်တာကိုခံနေရပါတယ်။